င်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်အခုအရင်ဆုံး VOE အစီအစဉ်တွေအတွက်အမှတ်ချက်တိုးလေးတွေရေးလာတဲ့သောရရှင်တွေရဲ့ဒီ Facebook ပေါ်ကမှတ်ချက်လေးတွေကိုဖတ်ပြပေးသွားချင်ပါတယ်တနာရီတရေကောင်းဆိုတဲ့သောရရှင်က VOE ကမမတို့ကိုကိုတို့ကိုစိတ်နှစ်ဖြာချမ်းမြေပါစီအမှန်တရားအမှန်တရင်တွေကိုတင်ပြပေးတဲ့ VOE ကိုအထူးကျေးဇူးတင်ပါတယ်တနာရီသူရေကောင်းဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးလာတာပါဝတ်တန်မောင်ဆိုတဲ့သောရရှင်ကတော့ရေဒီယိုနားထောင်တဲ့ဘဝကလေးကအမြဲတမ်းအားပေးနေတာပါတဲ့ဟုတ်ကဲ့အခုဆက်လက်ပြီးတော့ Facebook ပေါ်မှာလည်းအားပေးနေပုံရပါတယ်နော်အခုဆက်ပြီးတော့နောက်ထပ်သောရရှင်တယောက်မေးလာတဲ့မေးခွန်းလေးတစ်ခုကိုဖြေကြားပေးချင်ပါတယ် Facebook Messenger ကနေပြီးတော့မေးလာတဲ့ Audience ဆိုတဲ့သောရရှင်ကမင်္ဂလာပါ VOE မိသားစုကျွန်တော်သိချင်တာလေးရှိလို့မေးပါရစေဘာရယ်လို့တော့မဟုတ်ပါဘူးဘောလုံးအကြောင်းပါ Israel ကအာရှတိုက်မှာရှိပေမဲ့ဘောလုံးကန်ရင်တော့ဘာကြောင့် Eurozone မှာဝင်ကန်ရတာပါလဲတဲ့ဖြေကြားပေးစီလိုပါတယ်ဆိုတော့ဒီသောရရှင်မေးလာပါတယ်ဟုတ်ကဲ့ဘောလုံးအကြောင်းဆိုရင်တော့ကျွန်တော်တို့ VOE မြန်မာပိုင်းကဘောလုံးသတင်းတွေကိုအမြဲတမ်းစဉ်းစားပြတ်တင်ပြပေးနေတဲ့ကိုရန်နိုင်ကိုအခုညတောင်းပြီးတော့မေးကြည့်ချင်ပါတယ်ကိုရန်နိုင်ဒီသောရရှင်ပြောသလိုမျိုး Israel ကဘာကြောင့်ဥရောပကနေဝင်ကန်ရလဲဆိုတာမတို့လည်းဘုသူတ္တရအနေနဲ့သိရအောင်လို့ဖြေပေးပါလား
โอเคပါမဤတနာကျော်ကြီးဒီမေခွန်းလေးကစိတ်ဝင်စားဖို့လည်းကောင်းပါတယ်အစောပိုင်းတုန်းကတော့ဒါကပါလက်စတိုင်းဘောလုံးအဖွဲ့ချုပ်အဖြစ်နဲ့ရှိခဲ့တာပါဒါပေမဲ့1948ခုနှစ်မှာအစ္စရေးနိုင်ငံကိုထူထောင်ပြီးချိန်ကစပြီးတော့အစ္စရေးဘောလုံးအဖွဲ့ချုပ်ဖြစ်လာခဲ့တယ်အဲ့တော့အစ္စရေးက1954ကနေ84ခုနှစ်အထိလဲအာရှဘောလုံးအဖွဲ့ချုပ်ရဲ့အဖွဲ့ဝင်အဖြစ်ရှိခဲ့တယ်ဒါပေမဲ့အဲ့ဒီကာလတွေမှာဘာဖြစ်လဲဆိုတော့အစ္စရေးကဒီအာရဗ်နိုင်ငံတွေနဲ့စစ်ပွဲတွေဖြစ်တာတွေရှိခဲ့တယ်ဆိုတော့1984မှာကြတော့ဒီအာရဗ်နဲ့တခြားမွတ်စလင်နိုင်ငံတွေကအစ္စရေးနဲ့မကစားကျင်ဘူးဆိုပြီးတော့တပိတ်မောက်တာတွေညှဉ်းဆန်းတာတွေလုပ်ပြီးတော့နိုင်ငံရေးအဖိအားပေးတာကြောင့်သူတို့ကိုအာရှဘောလုံးအဖွဲ့ချုပ်ကနေထုတ်ပယ်ခဲ့တာပါအဲ့ရနေစပြီးတော့1990အထိအစ္စရေးကပဲဘောလုံးအဖွဲ့ချုပ်လက်အောက်မှာမရှိခဲ့ဘဲနဲ့ဥရောပတောင်အမေရိကသမုဒ္ဒရာပိုင်းဇုံတွေကနေပြီးတော့တခါတရံမှာကမ္ဘာဖလားခြေစစ်ပွဲကိုဝင်ပြိုင်ခဲ့ပါတယ်1990ကျတော့မှသူတို့ကိုဥရောပဘောလုံးအဖွဲ့ချုပ်ကယာယီအဖွဲ့ဝင်နိုင်ငံတွဲပတ်အဖွဲ့ဝင်နိုင်ငံအဖြစ်နဲ့ဝင်ဝင်ပြုခဲ့ပြီးတော့အဲ့ဒီကနေစပြီးတော့ဥရောပဘောလုံးအဖွဲ့ချုပ်အောက်ကိုရောက်သွားပြီးတော့အစ္စရေးလက်ရေးစင်အသင်းရောကလပ်သင်းတွေပါဒီဥရောပပြိုင်ပွဲအသီးသီးမှာဝင်ပြိုင်ခဲ့ကြတာပါ1994မှာတော့အစ္စရေးဟာယာယီအဖွဲ့ဝင်နိုင်ငံအဖြစ်ကနေဥရောပဘောလုံးအဖွဲ့ချုပ်ရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
โอเคအခုလိုဖြည့်ပြီးတော့လည်းရှင်းသွားပါပြီရှင်ကျေးဇူးတင်ပါတယ်ကိုရနိုင်ဒီမေးခွန်းကိုမေးလာတဲ့သောရရှင်အော်ဒန်နဲ့ဒီဖြစ်လေးကိုခြေနဲ့ပြီးတော့စိတ်ထဲမှာလည်းရှင်းလင်းသွားပြီလို့ထင်ပါတယ်เนาะအခုလိုမျိုးစာရေးပြီးတော့ဆက်သွယ်လာတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ
်ဒီရောထောက်လှမ်းပေးနေတဲ့မြင်မှောက်သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအတွေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့မှတ်ချက်တွေအီးမေးလ်တွေလည်းအများကြီးလက်ခံရရှိတဲ့အတွက်ကြောင့်မလို့အခုလူတိုင်းစိတ်ဝင်စားနေတဲ့အမှုကိစ္စတစ်ခုဖြစ်တဲ့အကြောင်းအရာတစ်ခုပေါ်မှာသောရရှင်တွေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ချက်တွေရေးလာတာကိုပြောပြပေးခြင်းပါတယ်နိုင်ငံတော်လှုပ်ဝက်ချက်ဥပဒေနဲ့ဆွဲချက်တင်ပြီးဆစ်ဆေးခံနေရတဲ့ရိုက်တာသတင်းတောင်နှစ်ယောက်ရဲ့အမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်အပိသက်လျှောက်လဲချက်တွေကိုလာမယ့်ဩဂုတ်လ20ရက်နေ့မှာပေးရတော့မှာပါအပိသက်လျှောက်လဲချက်တွေကြားနာပြီးသွားရင်အမှုတွေအမိန့်ချရမှာဖြစ်တဲ့အတွက်မှန်မှန်ကန်ကန်နဲ့မြတ်မြတ်တတဆောင်ရွက်ဖို့သတင်းတောက်တွေဘက်ကမျှော်လင့်နေပါတယ်တဲ့နော်ကိုဝါလုံးနဲ့ကိုကျော်စိုးတို့လက်ဝဲမှာမိတယ်ဆိုရဲအဲဒီလှုပ်ဝဲစာရဲစာရန်တွေကိုပေးတဲ့သူကိုအေးအေးယူထားတာမရှိတဲ့အတွက်အခုလိုဆွတ်ဆွဲခံထားရတဲ့သူတို့ပို့ပြီးတော့မှအပြည့်မရှိဘူးလို့သူတို့ရဲ့ရှေ့နေကပြောနေတာပါဒီသတင်းနဲ့ပတ်သက်ပြီးတော့သောရရှင်နေအဲဒီသတင်းအောက်မှာတော်တော်များများသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာတွေ့ရပါတယ်ရှင်အဲ့မှာလှမောင်သိန်းဆိုတဲ့သောရရှင်က Freedom of Expression လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်ပါတယ်သတင်းတော့ကိုပါကြီးလို့မဖြစ်ပါစေနဲ့လို့ဆုတောင်းပေးလိုက်ပါတယ်တဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာစစ်တပ်ကခေါ်ဆောင်သွားပြီးတဲ့နောက်တေဆုံသွားရတဲ့သတင်းတော့ကိုပါကြီးရဲ့ဖြစ်ရပ်ကိုသူရည်ညွှန်းပြီးတော့ပြန်ပြီးပြောလာပါတယ်ဖာရမ်ဆာဆိုတဲ့တော်ရရှင်ကတော့
တန်းရှူရီခင်ညွတ်ကျော်ဗအမေအောင်လိုင်းတို့ဥပဒေစိုးမိုးရေးဆိုတည်ထောင်ပေးလဲအာဏာယူတာပဲပြည်သူကိုဒုက္ခပေးတဲ့နှက်ဆိုးတွေကြမပြောရကြဘူးဒီမိုကရေစီလို့မပြောကြပါနဲ့ရှက်စရာပါဒီမိုကရေစီနဲ့မတန်ပါဘူးဝါလုံးတို့နှစ်ယောက်သတင်းအမှန်ပေးသတင်းသမားလောက်တာအမမခံချင်ရာဇဝတ်မှုမလုပ်နဲ့ပေါ့အမှန်တရားဘက်မှာပြည်သူရှိတယ် ဝါလုံးတို့နှစ်ယောက်အားငယ်ကြပါနဲ့
တရင်သမားကတရင်တော့အလုလုတာပါလို့ဒီတော်ရရှင်ပါရမ်စာကရေးလာတဲ့ချိန်မှာသူရေးတဲ့မှတ်ချက်ကိုပြန်ပြီးတုံ့ပြန်လာတဲ့တော်ရရှင်တွေလည်းရှိပါတယ်ကိုကျော်သေးဆိုတဲ့တော်ရရှင်က
နိုင်ငံတစ္ဆာပေါက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်လက်နက်ကင်တော်လန်တာထက်ဆိုးရွားတဲ့ကောင်တွေတေတံချမှကျန်တဲ့ကောင်တွေဆက်မလုပ်ရဲတော့မှာ
ဒါကတော့နိုင်ငံတော်တစ္ဆာပေါက်တွေတေတံပေးရပါမယ်လို့သူ့ရဲ့အမြင်ကိုရေးလာတဲ့ချိန်မှာသူ့ကိုပြန်ပြီးတော့တုံ့ပြန်လာတဲ့သူတစ်ဦးကတော့တော်မန်ဆိုတဲ့တော်ရရှင်မှာသူကဒီလိုတက်ဖို့လို့ရင်တော့ဗိုလ်ချုပ်တွေကိုအရင်တက်တင်တာပေါ့တဲ့တေတံချရင်ဗိုလ်ချုပ်တွေအရင်ချပါလို့ပြောလာပါတယ်အနာဂတ်ကိုအစိတ်ခတ်နေကြမယ်မတိကြလို့ပြောနေကြတာပါတဲ့ဒီတော်ရရှင်တော်မန်ပြောလာတာပါသူစာဝင်းကတော့အမှန်တရားကိုမြင်လို့သူအတော်ရှားနေပြီပဲအမှားတရားတွေမှာနင်မောနေကြသူတွေအများစုဖြစ်နေကြပါပြီလို့ရေးလာပါတယ်ရှင်ဒီမှာစိတ်ဝင်စားစရာကောင်းတာကပြီးခဲ့တဲ့ဒီလူမျိုးရေးပြိပခါတွေအတွင်းမှာတယောက်ကလာပြီးတော့ဝါရဖြန့်တယ်လို့ရေးလာတဲ့ဟာတွေကိုတလုံးမကြံကူးယူပြီးတော့ထပ်ပြီးတော့အောက်ကနေမှတ်ချက်တွေနေရာမှာလိုက်ပြီးတော့ပေါင်းထည့်တာတွေတော်တော်များများတွေးကြရပါတယ်နော်ဒီခေါက်လေအဲ့တုန်းကလုတ်တယ်လို့ပဲဒီတယောက်ကရေးထားတဲ့သဘောထားကိုနောက်တယောက်ကအတိအကျကူးယူပြီးတော့ပြန်ပြီးတော့ရေးထည့်ထားတာအမှတ်ချက်ပေးတဲ့လူတွေရဲ့နာမည်ကတော့ပြောင်းလဲသွားပြီးတော့သူတို့ရဲ့စာတွေကတူနေတာတွေ့ရပါတယ်ခုနကကိုကျော်ထီဆိုတဲ့ Facebook account ပိုင်ရှင်ပြောထားတဲ့နိုင်ငံတစ္ဆောက်တွေနိုင်ငံရောင်းစားဖို့ကြိုးစားသူတွေနိုင်ငံတော်ကိုလက်ထက်ခံတော်လန်တာတဲ့ဆိုတဲ့ကောင်တွေတေးတန်းသာချမကျန်တဲ့ကောင်တွေမလုတ်ရဲမှာဆိုတဲ့စကလုံးကိုအတိအကျကူးယူပြီးတော့အားစီဆိုတဲ့တော်ရရှင်ထပ်ပြီးတော့ရေးလာပါတယ်ထို့နောက်ဆိုတဲ့နောက်ထပ်Facebook account ပိုင်ရှင်ကတိုင်းပြည်ကိုတစ္ဆာပေါက်တဲ့သူတွေဒီတိုင်းပြည်ရဲ့ဥရင်နဲ့ကာကွယ်ခြင်းကမထိုက်တန်ပါတဲ့ဒီမှာဒီအမှုနဲ့ပတ်သက်ပြီးတော့မှတ်ချက်အရှိကြီးရေးလာတဲ့တော်ရရှင်တယောက်ကတော့အမိမျိုးကိုချစ်သူလို့ရေးထားပါတယ် Facebook အစာမျက်နှာမှာလာပြီးတော့ရေးသွားတာဖြစ်ပါတယ်သူသုံးသက်ပြတာကိုဝေမျှပေးစင်ပါတယ
် Writer သတင်းသမားနှစ်ယောက်ကပြည်တွင်းကလူတွေဖြစ်နေလို့ပါနိုင်ငံခြားသတင်းဌာနတွေကဘာသာစကားတူပြီးသတင်းရတာမြင်အောင်ဒေသခံတွေကိုခန့်တာဗမ်းမလိုက်ပဲကြည့်ရင်အင်းနေမှာဖြစ်တဲ့အကြောင်းကိုဖော်ပြလိုက်တော့တမန်တော်ဘက်ကလည်းသူ့လူတွေကိုအရေးယူအပြစ်ပေးရတာပဲလေကိုဘက်ကကြည့်ရင်တော့ဒီသတင်းသမားတွေဟာတစ္ဆောက်ဖောက်ကောင်းနေပေါ့လေကိုဘက်ကလည်း ARS နဲ့တိုက်တုံးကလူညွှန်းရေးတပ်ဖွဲ့မှာဓာတ်ပုံဗီဒီယိုမှတ်တမ်းမရှိတော့သတင်းမထုတ်ပြန်နိုင်ပါဘူးသတင်းပြန်ကြားရေးအားနေတာပေါ့ဒီတော့တစ်ဖက်ကဝါရပြန်တော့ဖြည့်ရှင်းနေရပါတယ်ဥပမာထိုင်းနိုင်ငံမှာပြည်တွင်းသတင်းပြန်ကြားရေးအားကောင်းတဲ့လူညွှန်းရေးတပ်ဖွဲ့တွေကလည်းအစ်င့်မြင်တယ်ကင်မရာမှတ်တမ်းတွေရဟတ်ရင်တွေလက်နက်ခရီးရည်နဲ့တိုက်ပွဲတွင်လိုင်းနိုင်ရမယ့်စစ်ဥတွေတုံးတယ်ကျွန်တော်တို့မှဒါတွေမရှိပါဘူးနောက်တစ်ချက်ကနိုင်ငံတော်လျှို့ဝှက်ချက်စာရေးဆိုတာနျူကလ িয়ার လာတမန်ရက်တက်ရင်လောက်မှလျှို့ဝှက်ချက်လာဆိုတာမျိုးရှိပါတယ်။အရင်အရေးကြီးတာဆိုရင်နိုင်ငံတော်လုံခြုံရေးတော့ရှိရမယ်လေ။ပြည်တွင်းမှာတော့နိုင်ငံတကာအကူအညီတွေပြပရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်ဝင်လာနေပါပြီ။နိုင်ငံခြားမှာမြန်မာတွေကိုအလုပ်ပေးနေတဲ့ဟာရင်းနှီးမြှုပ်နှံမှုတွေရှိပြီးထုတ်ကုန်တွေကောင်းကောင်းတင်ပို့နိုင်လို့ဗီယက်နမ်ဟေးလို့ကြွေးကြော်နိုင်နေပါပြီ။ကောင်းတာတွေကိုကောင်းတယ်လို့ချီးမွမ်းပြီးစိတ်ထားကောင်းထားပြီးမြန်မာဟေးလို့ကြွေးကြော်နိုင်အောင်အစိုးရနဲ့တက်မလို့ကအစွမ်းကုန်ဆောင်ရွက်ပေးပါရန်အတနာခံတင်ပြရပါတယ
်ဒီတော့ဆင်ပြောတဲ့အချိန်မှာနှစ်ချမ်းတွေ့ရပါတယ်သူကတော့ကိုယ့်ဘက်ကတင်ထုတ်ပြန်မှုတင်နဲ့ပြန်ချရေးအားနေတာကြောင့်တစ်ဖက်ကနေဝါရဖြစ်နိုင်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီချိန်မှာစိတ်ဝင်စားကြတာကသူကဘတ်မလိုက်ပဲကြည့်ရင်တော့တင်သမားတွေကအင်းတင်မှာဖြစ်တဲ့အကြောင်းရင်းကိုဖော်လိုက်လို့ဖြစ်တယ်လို့ပြောလာပါတယ်နောက်ပြီးတော့နိုင်ငံတော်လုံခြုံရေးဆိုရင်တော့နိုင်ငံတော်လုံခြုံရေးအတိုင်းအတာနဲ့လုံခြုံရေးကိုအစစ်မြင့်ထားရပါမယ်လို့လည်းဒီတော့ရှင်အကြံပြုလာပါတယ်ဒီသူရဲ့စာကိုဒီခြုံငုံပြီးတော့နားလေတလောက်ပြန်ပြောရရင်တော့ကိုယ့်ဘက်ကသတင်းကိုမှန်မှန်ကန်ကန်နဲ့ထုတ်ပြန်နိုင်ရင်တစ်ဖက်ကနေပြီးဝါရဖြစ်နိုင်တယ်လို့လို့မရအောင်သတင်းအမှန်ကိုကိုယ့်ဘက်ကနေပြီးတေးချာထုတ်ပြန်ပေးဖို့လိုအပ်ပါတယ်လို့ပြောလာတာပါโอเคဒီညမှာဒီတော်ရရှင်နဲ့ဒီမြန်မာနိုင်ငံကအခြေအနေတွေပေါ်မှာဝေဖန်နေကြတဲ့နိုင်ငံတကာအတိုင်းဝိုင်းလူခွင့်ရေးလှုပ်ရှားသူတွေသဘောတူနေတာတွေ့ရပါတယ်เนาะအဓိကကတော့သတင်းမှန်ကိုထုတ်ပြန်ဖို့သတင်းမှန်တွေထွက်ပေါ်လာအောင်လို့နိုင်ငံတကာနဲ့ဒီပြည်ရင်းပြည်ပသတင်းသမားတွေအားလုံးကိုသတင်းရယူနိုင်ခွင့်ပေးဖို့တွေကိုအားလုံးကတစ်ချိန်လုံးတောင်းဆိုနေတာဖြစ်ပါတယ်တော်ရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်เนาะနောက်ပိုင်းမှာတေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုခဏပြောထားသလိုတေးတောင်းလာတဲ့တော်ရရှင်နေကိုအလှည့်ပေးချင်ပါတယ်။ video ကိုအမြဲတမ်းအားပေးနေပါတယ်။ကျေးဇူးလည်းအရင်တင်ချင်ပါတယ်။ကျွန်တော်တခြင်းတစ်ပုတ်တောင်းဆိုချင်လို့ပါ။ကျွန်တော်တောင်းကျင်တဲ့သချင်းလေးကိုလည်းလွှင့်ပေးမယ်လို့မျှော်လင့်ပါတယ်လို့ပြောလာတဲ့သောရရှင်ကတော့ Mind Ne In ဆိုတဲ့သောရရှင်မှာစံပြေကဖြစ်ပါတယ်
။ VOE မင်္ဂလာပါ။ကျွန်တော်နာမည်က Mind Ne In ဖြစ်ပါတယ်။ကျွန်တော်က VOE ကိုနေတိုင်းနားထောင်ဖြစ်ပါတယ်။ကျွန်တော်ကရှမ်းပြည်မြောက်ပိုင်းမှာရှိတဲ့ Mind Town ဆိုတဲ့နေမြို့လေးမှာနေထိုင်ပါတယ်။ဒါပေမဲ့အခုတော့ Mind Town ဆိုတဲ့မြို့လေးနဲ့အိမ်လေးကိုခွဲခွာပြီးတော့ဟိုးအဝီးတနေရာကိုရောက်နေပါတယ်။မြို့နဲ့အိမ်လေးကိုလည်းအရန်လွှမ်းနေပါတယ်။ဒါကြောင့်မလို့ကျွန်တော်ခုဒီ view ကိုအဆူရောဖော်ကာရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုတောင်းဆိုခြင်းပါလေ
ဒီတော့ဒီတော်ရရှင်မိုင်းနေအိမ်တောင်းဆိုထားတဲ့ဖော်ကာတည်ဆိုထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးခြင်းပါလေရှင်ဒီတောင်းတဲ့ကိုမိုင်းနေအိမ်ရောတိချစ် view တော်ရရှင်နေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်အားဆင်ကြည့်ပါဦးနော်ဒါညာတီဆိုထားတဲ့အင်ဂျီဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းနယ်လာနေမနေ့ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲ VOA Radio အစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ပြဖို့ဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
မအေးတန်တဲ့ကြော